ကင်ညာနိုင်ငံရှေ့မြောက်ပိုင်းဆိုမာလီနိုင်ငံနေဆက်အနီးကဂရက်စတာတက်တူမှာအဲရှဘတ်စစ်သွေးကြော်ရဲ့တက်ခတ်မှုကြောင့်လူ၁၉ယောက်ထက်မနည်းသေဆုံးပြီး60ယောက်ဒဏ်ရာရခဲ့ပါတယ်။ဒီနေ့မနေ့ဆော်ပိုင်းကဖြစ်ခဲ့တဲ့တက်ခတ်မှုတွင်ရန်လက်ချီရဲ့ကျောင်းသားတွေပျောက်ဆုံးနေပြီးအရေးအတွက်တိကျမသိရတဲ့ကျောင်းသားတော်တော်များတို့စစ်သွေးကြော်တွေကဖမ်းထားတယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်။တက်တူဝန်ထမ်းတွေအားလုံးကတော့လွမြောက်လာပြီးကျန်တဲ့သူတွေကိုကတင်နိုင်မှုကြိုးစားနေတယ်လို့လည်းကင်ညာရေးဝကစေအေဂျင်စီကပြောပါတယ်။ကစားရေးစီစဉ်အတွက်တန်ချက်ကကားတွေလည်းတွားနေကြပြီလို့အခင်းဖြစ်ရနေမှာရောက်နေတဲ့ VOA သတင်းတောက်ကပြောပါရယ်တက်ခတ်သူရေအတွက်အတိအကျမသိရပေမဲ့တက်ခတ်မှုဖြစ်ရနေရကနေထွက်ပြေးကိုကြိုးစားတဲ့တန်လျာရှိသူတူကိုဖမ်းဆီးခဲ့ကြောင်းလည်းပြည်ထောင်စုဝန်ကြီးဌာနကပြောဆိုခဲ့တာပါကညာသမရအဟူရူကညာတာကတော့ပြည်ထောင်စုဝန်ကြီးဌာနနဲ့ရဲတပ်ဖွဲ့ပူးပေါင်းပြီးတက်ခတ်မှုကိုတုံ့ပြန်ခိုက်တွန်းနေပြီဖြစ်တဲ့အကြောင်းရုံးမြင့်ဆန်ကြားမိန်ကမှပြောကြားသွားပါရယ်ကညာလူလူအနေနဲ့ဒီငင်းရှိကြဖို့နဲ့လုံခြုံရေးအတွက်အန္တရာယ်ရှိနိုင်တဲ့လူရည်တွေနဲ့ပတ်သက်လို့သတင်းချက်လက်တွေကိုအာဏာပိုင်ထံပေးဖို့လည်းတိုက်တွန်းသွားခဲ့တာပါတက်ခတ်မှုဖြစ်ပြီးချင်းနိုင်ပိုင်းအတွင်းမှာလည်းအဲရှဘတ်အဖွဲ့ကတော့သူတို့လက်ချက်ဖြစ်နေကြညာခဲ့ပါတယ်ဆိုမာလီယာမှာကညာတပ်ဖွဲ့တွေဝင်ရောက်တက်ခတ်နေတဲ့အပေါ်လက်တုံပြန်တက်ခတ်တာလို့လည်းကြညာချက်မှာဖော်ပြခဲ့တာပါတက်ခတ်သူတွေကကျောင်းသားတွေကိုခရီးယန်လားမွတ်စလင်လားဆိုပြီးမင်းမြန်တာတွေ့ရတယ်လို့လည်းကိုရွေးတွေ့သူတွေကပြောပါတယ်စစ်သွေးကြော်အဖွဲ့ပြောခွင့်ရသူကတော့ခရီးယန်ကျောင်းသားတွေကိုတရားခံရှိဖမ်းထားပြီးမွတ်စလင်အားလုံးကိုတော့ပြန်လွတ်ပေးလိုက်ပြီလို့လည်းပြောဆိုထားပါတယ်